ခုနှစ်ခုနှစ်နှစ်စီချမှတ်ခံထားတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့နောက်ဆုံးအယူခံတင်သွင်းထားတာကိုနိုင်ငံတော်တရားရုံးချုပ်ကဒီကနေ့မတ်လ27ရက်နေ့မြန်မာမှာကြားနာမှာဖြစ်ပါတယ်။ရိုက်တာသတင်းတောက်နှစ်ဦးရဲ့အမှုအပေါ်အောက်တရားရုံးတွေရဲ့အမိန့်စီရင်ချက်တွေဟာဥပဒေကြောင့်အရမှန်ကန်မှုမရှိတဲ့အတွက်တရားရုံးချုပ်အနေနဲ့ပြင်ဆင်ပြီးမှန်ကန်တဲ့တရားစီရင် ပြောပါတယ်။မိုင်အင်ဂျင်နီယာအပြည့်အစုံတင်ဆက်ပေးမှာပါရှင်။ဒီတခြားကိုလိုနီလက်ထက်ကလေးကချမှတ်ထားတဲ့အစိုးရလျှို့ဝှက်ချက်ဥပဒေနဲ့ရိုက်တာတရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို2018ခုနှစ်စက်တင်ဘာလ3ရက်နေ့ကရန်ကုန် KI တရားရုံးကနေထောင်ဒဏ်9နှစ်စီချမှတ်ခဲ့ရပါ။ဒီစီရင်ချက်နဲ့ပတ်သက်လို့ရန်ကုန်တိုင်းတရားရုံးမှာရိုက်တာတရင်တော်နှစ်ဦးကအယူခံတင်သွင်းခဲ့ပြီးဇန်နဝါရီလမှာတရားရုံးကအဲ့ဒီအယူခံကိုပယ်ချခဲ့ပါတယ်။အခုနောက်ဆုံးအစ်စ်အယူခံကိုနိုင်ငံတော်တရားရုံးချုပ်ကိုတင်သွင်းခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့နေပြည်တော်မှာသူတို့နှစ်ဦးရဲ့အမှုကိုလက်ခံကြားနာမှာဖြစ်ပါတယ်။ရိုက်တာတရင်တော်တွေအနေနဲ့ဥပဒေကြောင့်အရာပြစ်မှုကျူးလွန်ခြင်းမရှိဘဲအောက်တရားရုံးတွေကစီရင်ချက်အမှားတွေကိုချမှတ်ထားတဲ့အတွက်အခုနိုင်ငံတော်တရားရုံးချုပ်အနေနဲ့ဥပဒေနဲ့အညီမှန်မှန်ကန်ကန်ပြင်ဆင်ဆောင်ရွက်မယ်လို့မျှော်လင့်ကြောင်းနယူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ရဲ့အာရှရေးရာညွှန်ကြားမှု Steve Butler က VOA ကိုခုလိုပြောပါတယ
် They were convicted wrongly under the law and this is a chance for the Supreme Court to correct that decision
ကိုစီရင်ချက်အနေမှာဥပဒေကြောင်းအရကိုလွှမ်းမိုင်းနေပါတယ်ဒါကြောင့်နိုင်ငံတော်တရားရုံးချုပ်အနေနဲ့အခွင့်အလမ်းရှိနေပါတယ်တေလူတွေဘက်ကတက်တေထွက်ဆိုချက်တွေပေါ်မှာလဲကျွန်တော်တို့ကယုံကြည်မရှိပါဘူးသူတို့လွတ်မြောက်တက်มาလဲသူတို့ရဲ့ရှင်းနေတွေဘက်ကအကျိုးတင်အကြောင်းတင်ပြန်ပြီးတော့တင်ပြထားတာလည်းရှိပါတယ်နိုင်ငံတော်တရားရုံးချုပ်အနေနဲ့သူတို့ရဲ့ဆုံးဖြတ်ချက်တွေကိုပြန်ပြင်ပြီးမှန်ကန်တဲ့တရားစီရင်မှုဘက်ကနေရည်တည်ဖို့ကျွန်တော်တို့တောင်းဆိုပါတယ
်ရိုက်တာသတင်းတောက်တွေရဲ့အမှုမှာအဓိကအရေးပါတဲ့တက်တေတဦးဖြစ်သူမကြသေးခင်ကမှထောင်တန်းနှစ်နှစ်ပြည့်လို့လွတ်မြောက်လာတဲ့ဒူရဲမှုဟောင်းမိုးရနိုင်ကသူကိုအမှုနဲ့ပတ်သက်ပြီးလိမ်လည်ထွက်ဆိုဖို့မြန်မာရဲတပ်ဖွဲ့တာဝန်ရှိသူတွေကညွှန်ကြားခဲ့ကြောင်းမတ်လ9ရက်နေ့က7နှစ်တရင်ကြာနေရဲ့ Hero သူရဲကောင်းစုကိုလက်ခံရရှိခြင်းအများပြည်သူရှိစေမြင့်ပေါ်မှာအခုလိုပြောသွားပါတယ်
။တရားရုံးကိုတက်ပြီးမထောက်ထမှာကျွန်တော်ချုပ်ထဲမှာရှိတာပေါ့နော်။အဲချုပ်ထဲမှာရှိတယ်။မင်းပြန်တက်ပြီးထွက်မယ်။ဒါမှမရပေါ့။20ရက်နေ့အိန္ဒိယဒါထွက်မယ်19ရက်နေ့မှာကျွန်တော်တို့ဒါ CND ရအရာရှိတွေကဘယ်လိုဆော့ပါဆိုပြီးတော့လာပြီးတော့တင်ကြားခါတာပေါ့နော်အတူတူမှာတော့ကျွန်တော်ဒီတရားရုံးနေအများကြီးတက်ပြေဆော့ခဲ့မှုပါတယ်ကျွန်တော်ကနားလဲပါတယ်ကျွန်တော်တလောက်ပဲပြောလိုက်တာဒါပေမဲ့သူတို့ပြောတာကတော့ကျွန်တော်ထွက်တဲ့တရားရုံးမှာထွက်ဆိုခဲ့တာနဲ့ဆန့်ကျင်တဲ့ဟာတွေကိုထွက်ခိုင်းတာပါ
အခုလိုဒူရဲမူဟောင်းမိုးရနိုင်ကရိုက်တာသတင်းတောက်တွေကိုရဲဘက်ကအမှုစဉ်ဖမ်းဆီးခဲ့တာဖြစ်ကြောင်းအမှန်တိုင်းထွက်ဆိုချက်အထက်အရာရှိတွေကစီခိုင်းလို့လုပ်ရတယ်ဆိုတဲ့ပြောဆိုချက်အမှန်တွေကိုနိုင်ငံတော်တရားရုံးချုပ်အနေနဲ့ကြားလိမ့်မယ်လို့မျှော်လင့်ကြောင်း Steve Butler ကပြောပါတယ်။အောက်တရားရုံးတွေကနေရိုက်တာသတင်းတောက်နှစ်ဦးရဲ့အမှုကိုကင်တွယ်စီရင်ဆုံးဖြတ်ချက်တွေမှာဥပဒေကြောင်းအရအငင်းပွားစရာတွေရှိနေတဲ့အတွက်နိုင်ငံတော်တရားရုံးချုပ်အနေနဲ့ဒါတွေကိုသုံးသပ်ပြီးမှန်မှန်ကန်ကန်စီရင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလူကဗီဒီယိုကိုပြောပါတယ်
။တရင်တော့ဒီဖြစ်တဲ့အတွက်တယ်လီဖုန်းမိထဲမှာတွေ့တဲ့ဥစ္စာတွေကဒါတကယ်ပြုတ်ဝတ်တဲ့အဆင်ရှိသလားမရှိဘူးလားပေါ့နော်။ဥပမာအချင်းကျွန်တော်ပုတ်ရမင်းကြီးရဲ့ခီးစဉ်ဆိုလို့ရှိရင်ကျွန်တော်တရင်တာထဲမှာတော့အထက်ပြီးတော့ကြီးညာထားတဲ့ဥစ္စာတွေဖြစ်တယ်လေ။အဲ့တော့အဲ့ဒီလိုမျိုးတရင်တော့တယောက်အနေနဲ့ဒါတရင်ဆက်လက်ခံမှာဖို့အတွက်ပြုဆောင်ထားတဲ့စီစဉ်တည်နောက်ပြီးတော့တခါ EE နဲ့ဆက်သွယ်တဲ့ဖုန်းနံပါတ်တွေတွေ့တယ်။နောက် ENC နဲ့ဆက်သွယ်တဲ့အရေးကြီးတဲ့ဖုန်းနံပါတ်တွေသတင်းတောက်ကတော့သတင်းဖြစ်လာပြီဆိုလို့ရှိရင်သတင်းခံမှမှုရအောင်အချက်အလက်တွေစုဖို့အတွက်သူ့မှာတယ်လီဖုန်းနံပါတ်တွေရှိဖို့လိုတယ်။ဒါတွေတွေ့ုံနဲ့တင်ဒီမှုမှာသုံးသပ်ဆုံးဖြတ်ထားတဲ့အချက်အလက်တွေကအမှားယူနေတယ်ဆိုတာတွေကိုထောက်ပြနိုင်မယ်ဆိုလို့ရှိရင်တော့ဒီအရေးကြီးကနေပြီးတော့ဒါတွေကိုထက်သွင်းစဉ်းစားပြီးတော့ဆောင်ရွက်ပေးနိုင်လို့ကျွန်တော်ထင်ပါတယ်
ဒါပြင်အမှုနဲ့ပတ်သက်လို့တက်တေအဖြစ်ထွက်ဆိုခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုဖိအားပေးအရေးယူအပြစ်ပေးခဲ့တာတွေရှိတဲ့အပေါ်မှာရိုက်တာသတင်းတောက်တွေဘက်ကအမှုနဲ့ပတ်သက်လို့အပြစ်အဝခုခံခြေပောက်ခွင့်ရခဲ့သလားဆိုတဲ့မေးခွန်းအပေါ်မှာလည်းနိုင်ငံတော်တရားရုံးချုပ်ဘက်ကထည့်သွင်းစဉ်းစားတင်ကြောင်းဦးမင်းလွင်ဦးကပြောပါတယ်။သူတို့နှစ်ဦးကိုသမရရဲ့လူငယ်ချမ်းသာကွင်းနဲ့ချင်းချက်မရှိအများဆုံးလွတ်ပေးဖို့နိုင်ငံတကာအတိုင်းဝိုင်းကမြန်မာအစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးတောင်းဆိုနေပေမဲ့သူတို့ရဲ့အမှုကိုတရားရုံးဘက်ကကန့်ကွက်နေတဲ့အတွက် ။ဝေရောက်စဖက်မှာမဟုတ်ဘူးလို့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကတုံ့ပြန်ပြောဆိုထားပါရဲ့ရှင်။